KNI အမျိုးသားများကာကွယ်ရေးတပ် KNDF ကိုအကူအညီပေးသွားမယ်လို့ AA ရခိုင်တပ်မတော် TNLA တအောင်းပလောင်နဲ့ MNDAA ကိုကံမြောက်ပိုင်းညီနောင်မဟာမိတ်သုံးဖွဲ့တို့ကကြေညာချက်ထုတ်ပြန်လိုက်ပါတယ်။ဆရာနာတင်ပြရဲ့နောက်ဖွဲ့စည်းခဲ့တဲ့ KNDF ဟာအခုဆိုရင်ဖွဲ့စည်းတာဟာတနှစ်ပြည့်ခဲ့တယ်လို့ကြားပြည်နယ်ဒေသအခေါ်ကင်းနီပြည်နယ်ထဲမှာလည်းဒီမြမစစ်ကောင်စီတပ်တွေနဲ့ပြင်းထန်တဲ့တိုက်ပွဲတွေရင်ဆိုင်နေရတာပါ။ဒီအကြောင်းရန်ကုန်ကပေးပို့လာတဲ့သတင်းကိုတော့အလိမ္မာကပြောပြမှာပါရှင
်။မေလ30ရက် KNDF ဖွဲ့စည်းတည်ထောင်ချက်တနှစ်ပြည့်မြောက်တဲ့နေ့အထိမ်းအမှတ်အနေနဲ့ညီနောင်မဟာမိတ်သုံးဘွဲ့ကပေးပို့တဲ့တူဝင်လာတဲ့မှာ KNDF ကိုအကူအညီပေးသွားမယ်လို့ထုတ်ပြန်ကြေညာထားတာပါ။ဆရာနာသိမ့်ဆန့်ကျင်တဲ့ဆန္ဒပြမှုတွေအကြမ်းဖက်နှိပ်ကုပ်ခံရပြီးတဲ့နောက်နိုင်ငံနေရအနှက်ကာကွယ်ရေးအဖွဲ့တွေပေါ်ပေါက်လာခဲ့ပါတယ်။ KNDF ဒေသမှာရှိတဲ့ကာကွယ်ရေးအဖွဲ့တွေကိုပင်မထားစူးစီးပြီးတဲ့နောက် KNDF ကယင်နီအမျိုးသားကာကွယ်ရေးတပ်ပေါ်ပေါက်လာခဲ့တာပါ။အခြားဒေသကာကွယ်ရေးအဖွဲ့တွေနဲ့မတူတာကတော့ KNDF ဟာဆရာနာရှင်စနစ်တိုက်ဖျက်ရေးအပြင်အမျိုးသားတန်းတူရေးနဲ့ကိုယ်ပိုင်ပြဋ္ဌာန်းခွင့်ရရှိရေးအတွက်ပါဦးတည်လှုံ့ဆော်နေတာပါ။မြောက်ပိုင်းမဟာမိတ်သုံးဘွဲ့တို့က KNDF ကိုအကူအညီပေးသွားမှာကိုကြိုဆိုကြောင်းနဲ့ရွေဦးတော်လန်ရင်းနဲ့အတူအခုမှပေါက်ဖွားလာတဲ့ကာကွယ်ရေးတပ်တွေကိုလက်နက်ခဲယံနဲ့စစ်ရေးနှီးဖြူဟာတွေကိုအကူအညီပေးနိုင်ရင်အများကြီးအထောက်အကူဖြစ်တယ်လို့ KNDF အဖွဲ့ဝင်ဒီမော့ဆိုမျိုးနဲ့ပြည်သူကာကွယ်ရေးတပ်တာဝန်ရှိသူတို့က VOA ကိုပြောပါတယ်
ကျွန်တော်တို့ကအခုမှပဲပေါက်ဖွားလာတဲ့တော်လိုင်းလေးပေါ့နော်ကျွန်တော်တို့တနည်းတစ်ပင်လောက်ပဲရှိသေးတာဆိုတော့ဒီအနေထားမျိုးမှာကျွန်တော်တို့လက်နေနဲ့အားပြီးဖြစ်ပေါ့နော်ကျွန်တော်တို့ဒီမျိုးစံနဲ့အကူအညီကိုပေးနိုင်ကျွန်တော်တို့အများကြီးခွန်အားရှိတာပေါ့ဒီကတော့လက်နေချက်ရနေရှိမယ်နော်စီးရီးလေးယူဟာရှိမှာပေါ့နော်ဒီခုတော့အဓိကပေါ့နော်သူတို့ကအတွေ့အကြုံရှိကြတာတည်းဒီသူတို့ကစတာနာကြောက်ဆိုတော့သူတို့ပြည်တာပေါ့နော်နိုင်ငံရေးရတော်လိုင်းရေးရသူတို့ကကြံပေးတာတည်းပြည်တာတို့တော့အဓိကဒီမျိုးချက်ပေါ့နော်ဒီစီးယူဟာတိုင်းရနောက်ပြီးတော့ဒီလက်နေချက်ရအပိုင်းနဲ့အဓိကဒီနိုင်ငံတော့ကောင်းတော့ပေါ့နော
်ဆရာနာသိမ့်မှုစံကျင်ရေးလှုပ်ရှားမှုတွေတစ်နှစ်ကျော်လာတာနဲ့အများထောက်ခံမှုအားနည်းလာမှာကိုလည်းတက်ကြွလှုပ်ရှားသူတွေကစိုးရိမ်နေကြပါတယ်ဒီလိုအချိန်မှာပိုပြီးအခက်ခဲရှိနိုင်တာမို့သွေးအေးလာမှာစိုးရိမ်တယ်လို့ဒီမော့ဆို PDF တာဝန်ရှိသူတဦးကပြောပါတယ်ဆရာနာရှင်စံကျင်ရေးပြည်သူ့ကာကွယ်ရေးတပ်အများစုဟာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့ကူညီမှုကိုရယူရတယ်လို့တစ်ဖက်မှာတော့မြန်မာစစ်ကောင်စီကတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ငြိမ်းချမ်းရေးဆွေးနွေးနိုင်မှုကြိုးစားနေပါတယ်စစ်ကောင်စီကငြိမ်းချမ်းရေးဖိတ်ကော်မှုတွေမှာ PDF တပ်တွေကိုခြံလှပ်ထားတဲ့အတွက်စစ်မှန်တဲ့ငြိမ်းချမ်းရေးမရနိုင်ဘူးလို့တိုင်းရင်းသားလက်နက်ကိုင်တချို့ကပြောပါတယ်အခုမြောက်ပိုင်းသုံးဘွဲ့အနေနဲ့လည်းဒီသဘောထားရှိပြီးစစ်ကောင်စီရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုစောင့်ကြည့်သွားမယ်လို့တုံ့ပြန်ထားပါတယ်။ KNI အမျိုးသားများကာကွယ်ရေးတပ် KNDF ထူထောင်ခြင်းတစ်နှစ်ပြည့်တဲ့အထိမ်းအမှတ်ကို KNI ပြည်တနင်္လာမှာကျင်းပပြုလုပ်ခဲ့တယ်လို့ KNDF တရင်ကကဒီကနေ့ထုတ်ပြန်ပါတယ်။ KNDF တပ်ဖွဲ့ကိုစတင်ဖွဲ့စည်းချိန်ကစပြီး KNI တပ်မတော်နဲ့ပူးတွဲတိုက်ပွဲဝင်ခဲ့ကြောင်းနဲ့ຫນွေဦးတော်လိုင်းရင်းနဲ့အတူပေါက်ဖွားလာတဲ့ KNDF ဟာတိုက်ပွဲပေါင်းများစွာရွရွချွတ်ချွတ်တိုက်ခိုက်ခဲ့ပြီးအခုချိန်ထိတပ်ရင်းပေါင်း20အထိရှိလာတယ်လို့ဖော်ပြထားပါတယ်ရှင်။